င်္ဂလားဒေ့ရှ်နိုင်ငံကအဓိကအစ္စလာမ်နိုင်ငံရေးပါတီတစ်ခုရဲ့အခြေခံယက်တီချက်တွေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေတဲ့အတွက်ရှင်းနေတဲ့ကျင်းပမဲ့ထွေထွေရွေးကောက်ပွဲမှာရှင်းပြိုင်ခွင့်မပြုဖို့တရားရုံးကဆုံးဖြတ်လိုက်ပါတယ်။အစ္စလာမ်ဥပဒေကျင့်သုံးရေးကိုပါတီရဲ့ယက်တီချက်အဖြစ်ထည့်သွင်းထားတဲ့ဂျမတ်အီအစ္စလာမီပါတီကနိုင်ငံရေးပါတီအဖြစ်ကနေပယ်ဖြတ်ဖို့တိုက်တွန်းမှုတွေအချိန်တော်ကြာထွက်ပေါ်ခဲ့ပြီးနောက်မှာပဲဘင်ဒက်ကာမြို့တော်မှာရှိတဲ့တရားရုံးချုပ်ကကြာသပတေးနေ့မှာဆုံးဖြတ်လိုက်တာပါ။ပါတီကျူးဆောင်ရှင်းတွေကတော့တရားရုံးဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ပြောဆိုခဲ့တယ်လို့နိုင်ငံရဲ့နေရာတော်များမှာလည်းပါတီဝင်တချို့ကဆုံးဖြတ်ချက်အပေါ်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဂျမိုင်းအီအစ္စလာမီပါတီအားဆိုရင်အရင်တုန်းကညွန်မောင်းအစိုးရတော်များမှာပါဝင်ခဲ့ပြီး1981ခုနှစ်ပါကစ္စတန်နိုင်ငံကနေလွတ်လပ်ရေးအတွက်ခွဲထွက်ချိန်မှာစစ်တပ်နဲ့ပူးပေါင်းပြီးရာဇဝတ်မှုတွေကျူးလွန်မှုတွေရှိခဲ့တယ်ဆိုပြီးဆွဆွဲတာတွေလည်းခံခဲ့ရတာပါ။ဒီနေ့ဆန်းကဆက်လို့ပါတီရဲ့ခေါင်းဆောင်6ယောက်ပါဆိုရင်လည်းထောင်နှံပြစ်ဒဏ်တွေစီရင်ခံခဲ့ရပြီးတချို့ပါဆိုရင်လည်းတရားခွင်မှာအမှုတွေကိုဆက်လက်ရင်ဆိုင်နေကြရဆဲဖြစ်ပါတယ်။